to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ23ရက် VOA American အသံရဲ့တင်းငွေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေတိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမမြတ်စင်အောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျွန်တော်တားညူပါ။ Indonesia နိုင်ငံ Sunda ကမ်းမြောက်ဒေသတစ်လျှောက်ဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်လို့သေဆုံးသူအကြီးအတွက်ဟာခုထိဆိုရင် 222 ဦးထိတိုးလာပြီဖြစ်ပါတယ်။နောက် Syria ကနေပြီးတော့ American တပ်ဖွဲ့တွေပြန်အုပ်ဖို့သမ္မတ Donald Trump ရဲ့ရုတ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံကညမောင်းအဖွဲ့ရဲ့ American ထူးကူစလေယာရုကနေပြီးတော့နှုတ်ထွက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်း Bangladesh နေဆက်မှာတော့ဒီတိုက်ပွဲတွေဖြစ်ပြီးနောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုတရှိခဲ့ရတယ်လို့မြန်မာဆွေးရကပြောပါတယ်။ဆရာဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါ။သတင်းတွေပြည်နာဆင်မဲ့သတင်းလွှာတွေမှာတော့စစ်စီရင်နေမြေလိုက်တက်ဖက်ကစစ်စီရင်လေးလိုက်ရက်ပေးမယ်ဆိုတဲ့ကြေညာချက်ပေါ်စစ်တပ်ရဲ့စီရေးပြူဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေထားဖြစ်တယ်ဆိုတဲ့အကြောင်
း။လေးလအတွင်းမှာအပြည့်ခက်ရဲ့စီရေးကိုမလုပ်နိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်။ဒီလေးလအပြည့်ကန့်သက်နဲ့အပြည့်ခက်ရဲ့စီရေးလောက်တာက
UNFC ညညတော်တိုင်းသားလူမျိုးများ Federal Council ပြောခွင့်ရကပြောဆိုလိုက်တာပါအပြည့်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင်းသတင်းလွှာနဲ့အတူမြမရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေအပြင်အထူးစီစဉ်အနေနဲ့2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကပြန်ပြောလောက်စရာသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။ဒေသစံချိန်စနေနေ့နှောင်းပိုင်းချိန်တုန်းကအင်ဒိုနီးရှားနိုင်ငံစန်ဒါကမ်းမြောင်ဒေသတစ်လျှောက်ဆူနာမီရေလုံးလိုက်ကြီးတွေရိုက်ခတ်သွားခဲ့လို့သေဆုံးသူအကြီးအတွက်ဟာ222ဦးထိလက်တလောကောက်ယူရထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကပြောပါတယ်။အထက်ကအသေးပြောက်စီးရင်လက်တလောအချိန်ထိကိုတက်ချက်ကောက်ယူနေစေဖြစ်တာမို့လို့စင်းဟာအခုထပ်ပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ရှင်ညီပွဲကပြောပါရယ်ဆလတ်ကမ်းမြောင်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသဂျဗာကျွန်းရဲ့ဆရမ်နဲ့ပတ်ဒယ်ဂရမ်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပီအန်ရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကဆိုပါရယ်အင်ချီယာပေါင်းများစွာနောက်ဟိုတယ်ကိုလုံးတင်မော်အစီ350ကျော်နဲ့အတူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ပြောပါရယ်အင်ဒိုနီးရှားဒေသရဲ့စံချိန်မနဲ့ဒီစနေနေ့မနဲ့9နိုင်အချိန်မှာခရကာတီယိုမီးတောင်ပေါက်ကွဲပြီးတဲ့နောက်ချိန်တူတင်းမှာ9နိုင်ခွဲလောက်အချိန်လောက်မှာဆူနာမီလှိုင်းရက်ခတ်ခံခဲ့ရတာလို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါရယ်ခရကာတီယိုမီးတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောင်မှာမြေပြိုရာတွေဖြစ်ပြီးတော့အဲဒီကနေပြီးတော့ဆူနာမီလှိုင်းဖြစ်တယ်လို့တချိန်နဲ့လာပြီးနေဖြစ်တာမို့ဒီအတက်နယ်ပါပေါင်းပြီးတော့ခုလောက်ထိပြင်းထန်တဲ့ဆူနာမီဖြစ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲ့ရာသီဥတုနဲ့ဘူမိယူပဆိုင်ရာလေ့လာရေးဌာနတခုကကြေညာပါတယ်။နောက်ဒီအင်ဒိုနီးရှားဘူမိဗီဒဌာနကတော့ဒီခရကတ်တောမီးတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီးတောင်ပေါက်နေတာဖြစ်ပြီးတော့တိထက်ပြင်းထန်တဲ့အချိန်မှာတော့ဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။အခုဖြစ်သွားတဲ့ဆူနာမီလေလိုင်းရဲ့အမြင့်ဟာသုံးပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါရတယ်။ Bandung KI ဟာအဆိုးဆုံးဆူနာမီလိုင်းတန်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလုငလင်ကြောင့်မလို့ဆူနာမီလိုင်းဖြစ်ခဲ့ဘူးပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါရခင်ဗျာ
။ American သမ္မတ Donald Trump တောင်းဆိုနေတဲ့နေဆက်တိုင်းတိဆောက်ရေးရမုံငွေ budget အတွင်းပေါဝင်နိုင်ရေးအတွက်လွှတ်တော်နဲ့သမ္မတကြားအပြန်အလှန်ဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးတဲ့နောက်American အစိုးရရန်ရီရဲ့ဆိုင်းလိုက်တာအခုဆိုရင်ဒုတိယမြောက်နေ့ကိုရောက်သွားပါပြီအထက်လွှတ်တော်အနေနဲ့လည်းဒီဇင်ဘာ26ရက်နေ့ခြားသာပြည်နေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ချဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်အစိုးရလည်ပတ်မှုတွေရက်ဆိုင်မသွားရတဲ့တောက်ကြနေ့ညသကောင်းအချိန်မတိုင်ခင်မှာလွှတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလို American အစိုးရရန်ရီ၄ပုံ၃ပုံရက်ဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါဒါကြောင့်ပြည်တော်စုအစိုးရဝန်ထမ်း၈သိန်းလောက်ရဲ့အလုပ်တွေရန်နာထားလိုက်ရတာမှာထပ်ဝက်လောက်ဟာမရှိမဖြစ်အရေးပေါ်အလုပ်ဆင်းရမဲ့ဝန်ထမ်းတစ်ဝက်လောက်ပါနေတာကြောင့်အဲ့လူတွေဟာလစာမယူပဲအလုပ်ဆင်းကြရမှာဖြစ်ပါတယ်ဒီထဲမှာတော့ဗီမြန်မာပိုင်းနဲ့တခြားဗီအတန်းလွှင့်ဌာနတွေလည်းပေါင်းပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့တနင်္လာနေ့လွှတ်တော်ခဏတွေ့ဆုံဖို့အစီအကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူး စနေနေ့စောပိုင်းတော့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေနဲ့သမ္မတထရမ့်အမည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်စပ်ဒတိုင်းကြီးတစ်ခုလုံးတိဆောက်ရေးအတွက်တော့စုစုပေါင်းအမေရိကန်ဒေါ်လာ20ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချင်းဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နီနီယီနိုင်ငံတကာညွှန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထူးကူစလေဘရက်မက်ဂိုဟာယာလူကနေပြီးတော့နှုတ်ထွက်သွားပါတယ်။မစ္စတာမက်ဂိုဟာယာလူကနေနှုတ်ထွက်မှုဟာဒသမလ31ရက်နေ့မှာစပြီးတော့တက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရေးဌာနကစနေနေ့ကထုတ်ပြန်ပါတယ်။မစ္စတာမက်ဂိုကသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်တာနဲ့ပတ်သက်ပြီးအီးမေးလ်တစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့သမရရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတုံ့လို့စရာဖြစ်တယ်လို့ပဲဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှိုင်းလိုက်လှန်လိုက်တာလည်းဖြစ်တယ်လို့ရေးပါတယ်ဒီအတွက်အမေရိကန်ရဲ့မဟာမိတ်လက်တွဲဘက်တွေကိုဝေဝါးသွားစေပြီးတော့တိုက်ပွဲထဲမှာလက်တွေ့ရှိနေတဲ့လက်တွဲဘက်တွေအနေနဲ့ဘယ်လိုဆက်လုပ်ရမလဲအကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစေတယ်လို့လည်းသူကရေးပါတယ်သူနှုတ်ထွက်မှုနဲ့ပတ်သက်လို့သမရ Trump က Twitter မှာရေးတာကတော့ Brett McGood သမရဥပမာက2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်လာမယ့်ဖေဖော်ဝါရီလတည်းမှာသူယာလူကထွက်အမှာဖြစ်ပေမဲ့လို့ကြိုပြီးတော့အနားယူသွားတာလို့လည်းဆိုရတယ်။ ISO အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့သမ္မတကမိတ်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံခြုံရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ကာကွယ်ရေးဝန်ကြီး James Mattis ယာလူကနေပြီးတော့နှုတ်ထွက်သွားလို့မကြခင်ပါပဲအခုထူးကိုစလေရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုလို့ဖြစ်လာတာပါခင်ဗျာ။
ပြည်ထောင်နိုင်ငံမှာရောင်မြန်အင်ဂျီဝါဝတ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေမနေ့စနေနေ့ကဘယ်လိုမျိုးအထင်ကြီးရရောင်စလီစည်းလမ်းမကြီးပေါ်မှာထိတိုက်တွေ့ခဲ့ကြပါတယ်စနေနေ့ကဆန္ဒပြတဲ့သူအရေးအတွက်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းတွေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယူပုံတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကယ်စီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်ရဲရစီတယောက်ကဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပါမယ်ပြစ်တော်မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်။လောင်စာဆီတွေအပေါ်အခွန်တိုးကောက်ခဲ့တာနဲ့ပတ်သက်ပြီးတော့အနုမ18ရက်နေ့ကစလို့ပြည်ထောင်နိုင်ငံတော်ဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်စလိုက်ရှိသွားပြီဖြစ်ပါတယ်။ပြည်ထောင်နိုင်ငံတော်စနေနေ့ကဆန္ဒပြတဲ့သူဦးရေဟာ38000လောက်ရှိပြီးတော့ Paris မြို့မှာတော့2000လောက်ရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။နိုမာ18ရက်နေ့ဆန္ဒပြပွဲတွေစတင်တော့ကတော့တနိုင်ငံလုံးဆန္ဒပြတဲ့သူဟာ38000ရှိခဲ့ပြီးတော့ပရစ်မြို့မှာတော့4000လောက်ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတပ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာစစ်အသင်းစာတွေမှာဖော်ပြပါတယ်။ဒဇမလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတပ်ဖက်နိုင်ငံဘက်ချမ်းကအမည်မသိတနတ်သမားတွေကပြစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီရဲတပ်သားအောင်ကျော်တက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်။မျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့သူသေဆုံးခဲ့ရတာကိုတွေ့တယ်လို့ဖော်ပြပါတယ်။တိုက်ပွဲအတွင်းမှာတော့အခြားရဲတပ်သားတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းမောင်းတော်မျိုးနယ်အတွင်းမှာဒေသခံရခိုင်တိုင်းရင်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းနေမင်းရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။ VOA ကရရှိတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချုပ်ဒီမွတ်စလင်ကြီးရွာတဲ့ဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီအတွက်လည်းဒေသတွင်းမှာဒေသခံမွတ်စလင်ရွာသားတွေရောရခိုင်တိုင်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုကဒီအခြေအနေတွေအပေါ်မှာစိုးရိမ်မကင်းဖြစ်နေကြပါတယ်။2018ခုနှစ်အာဆာကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်လီရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင်ချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါ။ဒီအတွက် Ranger ဒုက္ခသည်တိတ်နဲ့ချီပြီးတော့ Indigen Bangladesh နိုင်ငံကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ရဲ့ဒီလိုရကြောင့်ဒါဟာ Ranger တွေအပေါ်မျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ American Outlook တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှလည်းမြန်မာစစ်တပ်ပေါ်မှာရည်ရွယ်မှုတွေတော်များရှိနေပါတယ်ခင်ဗျာ
။ Britain နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်းသုံးရတာရဆိုင်သွားစေခဲ့တဲ့ drone ရင်လွတ်တယ်မှုနဲ့ဆက်နွယ်သူအမျိုးသားတစ်ဦးနဲ့အမျိုးသမီးတစ်ဦးကို Britain ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်လက်တွေကိုမပါဝင်ပေမဲ့လည်း Success ရဲဌာနကမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အဲ့ဒီ drone ရင်လွတ်တဲ့သူနှစ်ဦးကိုတောက်ကြနေနောက်မှန်းကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေကြောင်းနဲ့လေဆိပ်နီး drone ရင်နဲ့နောက်ရှက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ ဒရုန်းယာဉ်နဲ့နောက်ဆက်မှုကြောင့်လေယာဉ်အတက်ဆင်မလုံနိုင်တော့ပဲလေစိတ်ကိုပိတ်လိုက်ရတဲ့အတွက်အခုလိုခရစ်မတ်နဲ့နှစ်သက်ကူအလဲရမှာခီးသွာတိတ်နဲ့ချီဟာလေစိတ်မှာပဲတောင်းတင်ခဲ့ကြတာဖြစ်ပါတယ်။ဘော်ဒူးနေကလေးကရက်ဆိုင်ခဲ့တဲ့လေယာဉ်အတက်ဆင်တွေကိုတော့တောက်ကြနေမှာဒစိတ်တပိုင်းပြန်ဖွင့်ပြီးတော့နောက်သိမ့်မကြခင်မှာပဲဒရုန်းနဲ့ထပ်မံနောက်ဆက်တဲ့အတွက်လေယာဉ်ခီးစဉ်တွေလည်းထပ်မံရက်ဆိုင်ခဲ့ရပါတယ်။တောက်ကြနေညနေပိုင်းမှာတော့လေစိတ်ကိုပြန်ပြီးတော့ဖွင့်နိုင်ခဲ့ပါတယ်ခင်ဗျာ။
Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ကိုတိုကျိုတရားရုံးတစ်ခုကနေပြီးတော့တနုအနေနဲ့ကနောက်ထပ်၁၀ရက်ထိန်းသိမ်းဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့် Christmas မှာရောဖန်စီထိန်းသိမ်းခြင်းခံထားရပါလိမ့်မယ်။အလွဲသုံးစားမှုတွေနဲ့အယူခံပန်းစီခံထားရတဲ့ Carlos Ghosn ဟာတောက်ကြနေတုန်းကတော့ဂျပန်တရားဒီတရားရုံးရှေ့နေတွေရဲ့နောက်ထပ်ဆွဲချက်တစ်ခုကိုထပ်မံရင်ဆိုင်ရပါတယ်။သူ့ရဲ့ကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုဒေါ်လာ16တန်းဆုံးရှုံးတဲ့နေရာမှာ Nissan ကုမ္ပဏီကိုအလွဲသုံးစားလုပ်ပြီးတော့ကြားခံစီခဲ့တဲ့ဆိုတဲ့ဆွဲချက်တစ်ဖြစ်ပါတယ်။2010ခုနှစ်ကနေပြီးတော့2015ခုနှစ်အတွင်းကုမ္ပဏီစီကနေပြီးတော့သူရတဲ့ဝင်ငွေ50ကျပ်လုံးကိုလိင်ညာထားတယ်ဆိုတဲ့စွဲချက်နဲ့နိုဝင်ဘာလ19ရက်နေ့မှာသူပထမဆုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူရရှိတဲ့ဒီလစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲနဲ့လိင်ညာဖော်ပြတာကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်းမှာစုံစမ်းတွေ့ရှိခဲ့တယ်လို့ Nissan ကုမ္ပဏီကပြောပါတယ်။ပြည်ထောင်နိုင်ငံသားဂွန်းစာဂျပန်ကုမ္ပဏီတစ်ခုရဲ့ရှေ့ဆက်ပပနိုင်ငံသားဒီထိတ်တန်းအကြီးအကဲတယောက်ဖြစ်ပါလေ1990ပြည့်နှစ်ကုန်ပိုင်းကနစ္စန်ကုမ္ပဏီကိုရောက်လာတဲ့ဂွန်းစာဒီဝါလီခံရစေဖြစ်နေတဲ့ကားကုမ္ပဏီကိုကဲတင်နိုင်ခဲ့သူဖြစ်ကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပါလေခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတပုတ်ကိုတင်ဆက်ပေးခြင်းပါတယ်စစ်စင်ရေးနယ်မြေအလိုက်တပ်ဖက်ကစစ်စင်ရေးလေးလရက်ပေးမယ်ဆိုတဲ့ကြေညာချက်အပေါ်စစ်တပ်ရဲ့စီရေးဗျူဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ့်အနေအထားဖြစ်တယ်လို့ UNFC ညညွတ်တော်တိုင်းသားလူမျိုးများ Federal Council ပြောခွင့်အကပြောဆိုလိုက်ပါတယ်။အစိုးရဘက်ကငြိမ်းချမ်းဥဆောင်ဖော်ဆောင်နေချိန်စစ်တပ်ရဲ့ထုတ်ပြန်ချက်ဟာစစ်တပ်နဲ့အစိုးရကြားကွဲလွဲမှုကိုဖော်ပြရရောက်တယ်လို့လည်းဗမာပြည်ကွန်မြူနစ်ပါတီကသုံးသပ်ပါတယ်။အပြည့်ရက်ကာလလေးလကျော်လွန်သွားချိန်ဖြစ်လာနိုင်မယ့်အလားအလာသုံးသပ်ချက်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင
်စစ်စင်ရေးနယ်မြေအလိုက်စီးရေးဆရာလှုပ်ရှားမှုများအလုံးကို2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်အပေါ်စစ်တပ်ရဲ့စီးရေးဗျူဟာတရက်အနေနဲ့တတိထားဆောင်ကြည့်ကြဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်စစ်တပ်ရဲ့အပြစ်ရက်ထုတ်ပြန်ချက်ထဲမှာစစ်တိုင်းဒေသတချို့မပါဝင်တာနဲ့နောက်တိုင်းရင်းသားဒေသတချို့မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အခြေအနေကို UNFC ရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းအမှုလည်းဖြစ်တဲ့ဦးထွန်းစောကခုလိုပြောပြပါတယ
်တက်မတော်ရဲ့ဟိုထုတ်ပြန်ချက်နဲ့ပတ်သက်လို့ကျွန်တော်တို့မြင်တာကတော့တော်တော်လေးကိုပေါ့လေနော်ဒီသတိထားပြီးစောင့်ကြည့်ရမယ့်အနေအထားဖြစ်ပါတယ်တက်မတော်ကတော့ရေနှုံးကလည်းပဲသူကဒီလိုဟိုရေစက်တစ်ဖက်မီးမုတ်တစ်ဖက်ပေါ့လေနော်ဒီလိုမျိုးဟိုတက်ဖက်ဆိုင်ရာအရာပေါ့အစီအရာဒီမီးပြူဟာတွေကစားတာတွေရှိပါတယ်ဒီအခုပြည့်ခရက်စီးလုတ်တယ်ဆိုတာကအကန့်တက်နေပေါ့လေနော်လေးလာအတွင်းမှာကချင်ပြည်နဲ့ရှမ်းပြည်ကိုပဲသူတို့လုတ်တာဖြစ်တယ်အထူးသဖြင့်ဒီစစ်ဖြစ်နေတဲ့ကျွန်တော်တို့ရခိုင်ပြည်နယ်ရှိမယ်နောက်ပြီးတော့ဒီတောင်ပိုင်းမှာစီရင်ပြည်ရှိတယ်မွန်ပြည်ရှိတယ်ကရင်ပြည်ရှိတယ်အခုပွင့်လင်းကာလမှာအဲ့ဒီစစ်စီရေးတွေလာနိုင်ချေရှိမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်။ဒီပိုင်းတဲမှာကျွန်တော်တို့ခိုင်ပြည်ဘက်မှာစစ်စီရေးတွေပို့ပြီးတော့မှတိုးမြင့်လှုပ်ဆောင်နေတာတွေတွေ့ရတယ်ပေါ့နော်။ဒီဟယ်လီကော်ပတာနဲ့ဝေဟင်ကနေပြီးတော့မှအဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေလုပ်တာတွေလည်းတွေ့နေရတယ်။တစ်ဖက်ကစိုးရင်ပိုကောင်းတဲ့လက္ခဏာတွေကိုကျွန်တော်တို့ကပြသနေသလိုဖြစ်နေပါတယ်။
အထူးသဖြင့်အပြည့်ရက်ကာလလေးလအတွင်းစစ်တပ်ဘက်ကဆောင်ရွက်နိုင်ခြေတွေနဲ့လေးလကျော်သွားချိန်ဖြစ်လာနိုင်မယ့်အလားအလာတွေကို UNFC ပြောခွင့်ရကအခုလိုရှုမြင်ပါတယ
်။လေးလအတွင်းမှာအပြည့်ခက်ရက်စီးရေးကိုမလုံနိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်အများကြီးဖြစ်ပါတယ်။ဒီလေးလအပြည့်ကန့်သက်နဲ့အပြည့်ခက်ရက်စီးလှုပ်တာကတကယ်ငြင်းချင်ရေးဘက်ကိုဥတည်သလားပေါ့နော်ကျွန်တော်တို့အဲ့ဒါကိုကြည့်ချက်တဲ့ခါမှာငြင်းချင်ရေးဘက်ကိုအလေးမရှိဘဲနဲ့ပေါ့လေနော်စီရေးဘက်ကိုများနည်းနည်းအလေးရှိနေတဲ့တံကိုကျွန်တော်တို့ကအဲ့လိုမျိုးခံစားမိတယ်ပေါ့လေနော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ပွဲချောချဖို့နဲ့ဒီပြည်ပွဲအနေထိုင်ုံတွေကိုအလုံးစုံရပ်တန့်လိုက်ဖို့အတွက်ကနိုင်ငံရေးအရအဖြေချဖို့ပဲအဓိကအရေးကြီးပါတယ်နော်တက်ချင်းရေးစကားပြောတာကဒါကျွန်တော်တို့ကဒီအလားအလာကတော့တိတ်ကောင်းမယ်လို့မမြင်ဘူးပေါ့နော်အခုကလူထုရဲ့အများစုနော်ဒီလုံပိုင်ခွင့်ကိုရထားတဲ့ NLD အစိုးရကနေပြီးတော့မှ
ဥစ္စာဥရပြုဖို့လိုလိမ့်မယ်။ NLD အစိုးရရဲ့ဥစ္စာဥရပြုမှုအောက်မှာဒါတွေကိုလုံးမပဲကြေလည်နိုင်စရာအကြောင်းရှိမယ်။ NLD အစိုးရဘက်ကနေပြီးတော့မှဒီကိစ္စကိုဥထောင်ပြီးတော့မှလုပ်ဖို့အသင့်တယ်လို့ကျွန်တော်တို့ကမြင်တယ
်။အခုလိုမျိုးတက်ဖက်ကအပြည့်ရဲ့ကြီးညာချက်ထုတ်လိုက်တဲ့အပေါ်မှာမြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံဘက်ကလည်းကြိုးစိုးကြောင်းသဘောထားထုတ်ပြန်ပါတယ်။အခုလိုစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေတရုတ်ရဲ့ပါဝင်မှုအပေါ်မှာတော့တရုတ်မြန်မာအရေးလေ့လာသူတရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကျောင်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့ပြောချင်တာကတော့လေအဲစစ်တပ်ကထုတ်ပြန်နေဟာဟာနော်နေနေထူးဆန်းနေတယ်ဗျထူးဆန်းနေဆိုတော့ကဟိုအစိုးရအနေနဲ့ထုတ်ပြန်တာတော့မဟုတ်ဘဲနဲ့အဲဒီကာကွယ်ရေးဦးစီးချုပ်စီကနေပြီးထွက်လာတဲ့ဟာစစ်တပ်နဲ့အစိုးရနဲ့တတိတန်းစီဆိုတဲ့အဓိပ္ပာယ်မျိုးများဆောင်းနေသလားပေါ့လေအဲ့ဒါစဉ်းစားချက်တစ်ခုပေါ့နောက်တစ်ခုကခုရက်ဆဲတာကလေးလပဲလို့ပြောတယ်နော်အဲ့တော့အပြီးအပြတ်ဆိုတဲ့အဓိပ္ပာယ်မပါသေးဘူးနောက်တစ်ခုကအဲ့ဒီလေးလအတွင်းဘာလို့မှလဲဆိုလို့ရှိအောင်မပြောတော့ကျွန်တော်တို့ဆောင်ကြည့်သေးတာပူကောင်းတယ်လို့ထင်တယ်။ပြုတ်ပြီးရတော့သူ့အကျိုးစီးပွားတွေဒီငယ်ဆက်တစ်ချောင်းလုံးကသူ့အကျိုးစီးပွားတွေအများများတာကိုဆရာအထူးသဖြင့်သူတို့ရဲ့အဲ့ဒီ OBOR ဆိုတာလည်းရှိနေတဲ့အခါကျတော့ဒီဟာကိုသူတို့အတတ်နိုင်လို့ပါဝင်မှာပဲ။ပါဝင်ခဲ့တာလည်းကျွန်တော်တို့အားလုံးသိနေကြတဲ့ဟာပဲ။ခုနကကျွန်တော်ပြောသလိုပဲခဏတော့ဆောင်ကြည့်နေစီခြင်းသေးတယ်။ဟိုအဝန်သာမစော့ဘူးလို့လည်းထင်ပါတယ်။
တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့လေးလာကြအပြည့်ရဲ့ထုတ်ပြန်ချက်အပေါ်မှာလဲ KIO ကချင်လွတ်မြောက်ရေးအဖွဲ့ဗဟိုကော်မတီဘက်ကတည်တန်းခိုင်မြဲတဲ့ငြိမ်းချမ်းရေးပေါ်ထွန်းလာဖို့အထောက်အကူပြုနိုင်မဲ့အလားအလာကောင်းဖြစ်မျှော်လင့်ကြောင်းသဘောထားထုတ်ပါတယ်တမတော်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရက်စဲကြောင်းကြေညာပေးစီလိုကြောင်းနဲ့ပြည်တွင်းစစ်ကိုနိုင်ငံရေးအနေနဲ့ပဲဖြစ်ရှင်းလိုတဲ့အတွက်တက်တာဝန်ရှိသူတွေနဲ့ KIO တို့ကြားယင်းဤပွင့်လင်းစွာအသေးစိတ်ဆွေးနွေးဖြစ်ရှင်းသားဖို့ဆန္ဒရှိကြောင်းကိုလည်း KIO ဘက်ကဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးတော့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံဘိတ်တဝဲဒေတာငါးလုံငန်းကနိုင်ငံဝင်ငွေတွေအများပြားရှာပေးနေတဲ့ဒေတာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကောင်းမွန်တဲ့အခြေခံအဆောက်အဦတွေမရှိလို့အိမ်နီးချင်းထိုင်းနိုင်ငံကဝယ်မဲ့သူတွေအပေါ်မှာမှီခိုနေရပြီးငါးဖမ်းလုပ်ငန်းထင်သလောက်ခရီးမပေါက်ဖြစ်နေရပါတယ်ဒီအကြောင်းကိုဒီသတင်းပတ်အတွက်မြမရေးဆွေးနွေးခန်းအထူးစီစဉ်ဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
ထူးခြားတဲ့ပထဝီအနေအထားအရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖမ်းလုပ်ငန်းဖြစ်ခဲ့တာပါထူးသဖြင့်ဘိတ်ဒဝဲနဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထိုင်းနိုင်ငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအိန္ဒိယချင်းထိုင်းနိုင်ငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြန်မာ International Fish Ocean Market မြန်မာနိုင်ငံကငါးလေလံဈေးကြီးဟာလုံးဝရပ်ဆိုင်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပိတ်ပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္ဒာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်။
ပိတ်သားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါဟိုကျွန်တော်ထိုင်းမှာအရေးခင်းပြတဲ့အခါကျတော့ထိုင်းငါမွေတော့ရတဲ့ချိန်မှာကျွန်တော်တို့ကငါဝယ်ပို့လိုက်တဲ့အနေထားမှာခက်ခဲရှိသွားပါတယ်ခင်ဗျာဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လို့ဝယ်နိုင်တဲ့အနေထားမှာလည်းလောလောဆယ်အနေထားမှာသိမရှိကြောက်ပါမရှိကြတဲ့တွေ့ကျွန်တော်တို့မှာငါဖမ်းအောင်ဒီလာရောက်မဲ့ seller တွေကငါ့ကိုရောက်ချဖို့တွေ့ဆူမှာခက်ခဲရှိလာခင်ဗျာ
ပြည်ရင်းဝယ်ယူစားသုံးမှုကြတော့ကျွန်တော်တို့ဒီမှာဝယ်နိုင်ရဲ့ဘယ်နေရာခင်တို့လောက်များရှိနေလို့ပြောလို့ရ
len 25% လောက်ရှိတယ်ခင်ဗျာ
။ဟုတ်တယ်75%
။အဲ75ငါဟုတ်တယ်ကန်ဝေးသွားပါတယ်ခင်ဗျာ
။အော်ဟုတ်ကဲ
့။အဲ့လောက
်ဆိုတော့တနေ့တနေ့ဒီဟာကြီးလက်ပတ်နေတော့ကျွန်တော်တို့ဘယ်လောက်လောက်များလက်ခံသိမ့်နိုင်တယ်လဲ။ဒီတိုင်းအနေနဲ့ပေါ့
။ဒီတိုင်းနေလို့သိမ့်မယ်ကျွန်တော်တန်နေရာထီအောင်ကျွန်တော်လက်ခံနိုင်မှာ။ဒီတနေ့ကိုနေရာတန်အထီကိုကျွန်တော်တို့ကဟိုတယ် marketing မှာ option လုံးနိုင်ပါတယ်ခင်ဗျာ။အဲ့ဒါလုံးနိုင်ပြီမယ်ငါလူစလောက်ကျွန်တော်တို့မရရှိခဲ့ဘူးခင်ဗျာ။ line တန်20 30အေး50အမြင့်ဆုံးမှာပဲရနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှာကျွန်တော် star plate ကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကတအားမြင်လာတယ်ကျွန်တော်ဒီ laser တွေပေါ့ serial တွေကမြင်လာခါကြတော့လုပ်ငန်းကြီးကအကောက်ထဲပုံမှုကဖြည်းဖြည်းချင်းဘာဖြစ်လာမလဲရောင်းငွေနဲ့ဝင်ငွေနဲ့မမြန်မတာဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရမယ့်အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငါးလေလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လ လုပ်ငန်းရှင်တွေဘက်ကပြန်လဲကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်။ကျွန်တော်စက်တင်ဘာလမှပြန်လဲဖွဲ့လှစ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ။အဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့။ဒီ A ခန်းတို့ပါတို့ကျွန်တော်တို့ကဒီရေတို့ electricity တို့ဟိုတဲ့မဟုတ် fresh water တို့အလုပ်ကို ready ဖြစ်အောင်ကျွန်တော်စီစဉ်နေပါတယ်ခင်ဗျာ။
မူလကစက်တင်ဘာလလယ်လောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခြင်းမရှိပါဘူး။ဒါပေမဲ့နိုင်ငံတကာငားလီလန်ဈေးရဲ့ Managing Director ဒေါ်ထစ်ထေဝင်းကဒီငားလီလန်ဈေးကိုလာမယ့်နစ်ဆန်ပိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရက်ပိုင်းအတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်။ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ Value Added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတန်ဖိုးမြင့်ကုန်ကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ဒီငားလီလန်ဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လက်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါ။အဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ငားလီလန်ဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာငားလီလန်ဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငားလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းရင်းသားလုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိတ်မြို့88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်။ဒီလီလန်ဈေးမှာနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်။ဒါကြောင့်ဒီလီလန်ဈေးရပြတ်ဖွင့်မယ်ဆိုရင်တော့နိုင်ငံတော်ကဝင်ငွေများရအများကြီးရမယ်။နောက်ထပ်အပြင်လူတွေလည်းအလုပ်ကိုင်ပြန်လာပုံများလာ။လီလန်ဈေးအနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးခွေစီးပွားရေးစနစ်အရအပြိုင်ဆိုင်ရတော့ရှိမှာ။ဒါပေမဲ့ဟိုစနစ်တကျပေါ့။တော့နိုင်ငံတော်ကဘယ်ဟာဘယ်လိုနီလန်းလဲဆိုနိုင်ငံတော်အပေါ်ပို့ရနိုင်တယ်။အဲ့ဒီနီလန်းကိုအတုပ်ပြုနေတယ်။နောက်ဒါအပြင်အရေးကြီးတဲ့အချက်ကဟိုဥပဒေစီမံစီကံအတိုင်းနော်ဒီလိုလဲလက်ခံနိုင်တယ်နိုင်ငံတကာလည်းလိုက်နာနိုင်လက်ခံနိုင်တယ်စာချုပ်စံညောနေတယ်လောက်တဲ့ဟာတော့ပုံမှန်ဖြစ်နေတယ်။ဈေးခွေစီးပွားရေးကတော့အပြိုင်ရှိမှာပဲ။ကို့ညာတော်လည်းပဲဥပဒေစီကံလိုက်နာတဲ့နေရတော့နိုင်ငံတကာလည်းလက်ခံအသိမှတ်ပြုမယ်ဟာမျို
းနိုင်ငံတကာငားလီလန်ဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငား85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီးကျန်25ရာခိုင်နှုန်းကတော့ပြည်တွင်းဈေးကွက်ကိုတင်ပို့တယ်လို့ဆိုပါတယ်ဘိတ်မြို့ရဲ့နိုင်ငံတကာငားလီလန်ဈေးဟာတစ်ချိန်ကတစ်နေ့ကိုငားတန်ချိန်100အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကငားလီလန်ဈေးကြီးပိတ်ထားရပြီးလက်ရှိအချိန်ထိဖမ်းထားသမျှငားတွေကိုထိုင်းနိုင်ငံဘက်ကကုန်ကြမ်းအဖြစ်နဲ့အကုန်တင်ပို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တိကျငားလီလန်ဈေးအစ်တစ်ခုတိစောက်ဖို့ငားလုံငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့တင်းတင်းတိုင်းတိုင်းဒေသကြီးငားလုံငန်းအဖွဲ့ချုပ်အတွင်းရေးမှူးဦးသက်စိုးက VOA ကိုပြောပါတယ
်ကျွန်တော်ကဟိုဒီကဘိတ်ကဖမ်းတဲ့ငားတွေအလုံးကိုကျွန်တော်ကဒီယူရီးယားပေါ့နော်ရနောက်အတိကပို့နေရပုန်ရတယ်လေကျွန်တော်ကဘာနဲ့ပုန်ရဆိုကုတ်ချမ်းနေပဲပုန်ရတယ်ကျုံစီမှာအေခန်းဆက်ရုံနဲ့မရှိသေးဘူးငားလေနိုင်ဈေးခွဲမရှိဘူးဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအေခန်းဆက်ရုံလည်းမရှိတော့ကျွန်တော်အခုရေလုံသားမြတ်နဲ့ကျွန်တော်လေရေလုံငန်းရှင်နဲ့စူးစီးပြီးတော့ကျွန်တော်ကဒီငားလေနိုင်ဈေးတခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါငားဈေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်ငားတထားလိုတယ်ပြီးတော့ဒုတိယဆက်ရတော့အေခန်းဆက်ရုံလေးပေါ့အေခန်းဆက်ရုံတော့ရေရှိရောကျွန်တော်ကငားနဲ့စီမံခဲ့တော့လုပ်ပါတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တရားကိုကျွန်တော်ကနည်းနည်းလောက်တော့နဲ့တရားပြီးအောင်ဆောက်မယ်ဒီငားလေတွေအလုံးကိုလည်းကျွန်တော်တို့အဖွဲ့စီအစူးစီးပြီးတော့ငားလေရှင်အလုံးလည်းကျွန်တော်တို့ကြိုတင်ညှိနှိုင်းပြပါလိသူတို့လည်းသဘောတူပါတယ်ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်ဟိုကုမ္ပဏီတစ်ခုဖွင့်လိုက်မှာပေါ့အဲ့ဒီကုမ္ပဏီနဲ့ကျွန်တော်တို့လုပ်မယ်ငားလုံငန်းဟိုငားဈေးလုပ်မှာပေါ့နော
်ငားလေလန်ဈေးအစ်စ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းသာရေးတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငားလီလန်ဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတနင်္သာရီတိုင်းဒေသကြီးငားလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလာတန်းဦးဆောင်ပြီးလက်ရှိငားလီလန်ဈေးဘေးမှာနိုင်ငံတကာအဆင့်မီငားလီလန်ဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်။ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငားလီလန်ဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငားလုံငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စရာအခြေတင်ညင်းခုံစရာကိစ္စရဖြစ်နေပါတယ်။အမြင်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဦးဆောင်တည်ဆောက်မဲ့ငားလီလန်ဈေးတစ်ကိစ္စပဲဖြစ်ပါတယ်။တစ်ပ ဖက်မှာတင်းင်းတားအတိုင်းငါလုံးငါအဖွဲ့ချုပ်ကဥဆောင်ဖွင့်လိမ့်မယ်ငါလီလန်စီကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မြေနေရာအတွက်ပါမစ်ကြဖို့စောင့်နေတယ်လို့ဥသက်ဆိုးက VOA ကိုပြောပါတယ
်တက်နေရာရဲ့ဟိုခွင့်ပြုပါတယ်လို့သူတို့ကလည်းဟိုမြင်းများရှိတယ်ကောင်းနေပါမယ်ဒီတော်စီကဒီလက်တော့ကိုစလေရလည်းငါးစက်တစ်ခုနှစ်ခုတောက်ခုများတယ်ကောင်းနေပါမြားလေပြန်ဆိုင်မှုရှိလာမယ်တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူးမြတ်မြတ်ရှိရင်ဒီကလွတ်တော်ကိုယ်စားလှယ်လေဟိုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တို့ဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်ကိုယ်စားလှယ်တွေတို့ကိုယ်တိုင်လည်းပြောပါတယ်ဈေးများတယ်ကောင်းနေပါတဲ့ဒါမှပြန်ဆိုင်မှုရှိမှအောက်ခြေကဖမ်းနေကြည့်လို့တာဈေးပို့ရမှာပေါ့တဲ့မြားမှာကောင်းမှာတခုတည်းလှုပ်ရင်သူကသူသူစိတ်နေထားလို့ရတယ်မြန်မြန်လှုပ်နိုင်တယ်ကောင်းတယ်ပေါ့သူတို့ဟိုဟာနိုင်ငံတော်တမန်တော်ဒီလာတယ်သူကဘောနာဒီလက်ထုပ်လုံးနေတဲ့ညီဥပဒေနဲ့ညီလှုပ်ဖို့ကျွန်တော်တို့ဒုတိယတမန်တော်ကြီးလာတော့လဲလမ်းညွှန်ခဲ့ပါတယ
်ဟုတ်ကဲ
့ဥပဒေနဲ့ညီလက်ထွက်လို့နဲ့ညီဆောင်ပြဖို့ကျင်50ဆေးကိစ္စကိုနည
်းငါကတော့အစ်စ်မီအစ်စ်မီငါးလီလန်ဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မီအောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖန်းစရာငါရှာနေရင်တော့အဲ့ဒီလီလန်ဈေးတွေဟာလည်းအလုံးမဖြစ်ပဲအရင်လိုပဲပြည့်ပြရမယ်ကိန်းဆိုင်နိုင်ပါတယ်ဒါကိုပဲငါဖန်းသမားတွေဘက်ကစိုးရိမ်နေကြတာပါငါဖတ်မှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖန်းစရာငါလည်းတဖြည်းဖြည်းရှားလာနေပြီလို့တငါတဲ့တွေဘက်ကညှဉ်းညူနေကြပါပြီတငါတဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငါဖန်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုတိုင်တသက်လုံးငါဖန်းလုပ်ငန်းလှုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါတယ
်ငါဖန်းလူတွေများလာတငါထပစ္စည်းရောရှားပွားလာတာ
ငါးဈေးရောတက်လာရောင်းရတာရောဟိုကြာလာတော့လေငါရှားလာတော့ဈေးပို့ရလာ
မရောရောဒစစ်ဒစစ်ပဲတက်တယ်ငါးဈေးရောရထပစ္စည်းရောဈေးနေပြီးတော့ကောပစ္စည်းကဈေးတဲရစီစီကူအတဲရင်ကျွန်တော
်ဈေးမတက်တာဘယ်လောက်ကြာတယ်လဲငါးဈေးရ
ငါးဈေးကျော်နှစ်ကျော်ကြီးနှစ်နေရောကြီးလားနှစ်နေရောကြီ
းနှစ်နှစ်လောက်ရှိတော့မတက်ဘူးကျန
်တယ်
ဒါမဲ့ဟိုစီစီတွေက
စီစီအတဲဒီစီစီအတဲရင်က
စီပွားအခြေအနေရောအခုဘယ်လို
စီပွားအခြေအနေစီပွားအခြေအနေဟိုမင်းနာတော့တဲ့ပူဆိုးမြင်ပြန်က
ပူဆိုးလာ
ရောင်းနှုတ်နေဟိုမင်းနာတော့ရာရာရောငါဘော
ရောင်းနှုတ်နေတော့
ရနောအနယ်လိုက်တဲ့နဲ့ခိုးကတော့သိသုပ်ဆက်ကိုပြရတဲ့သိနေဆက်လေးတနေ
တ
ာတနေတာကျွန်တော်ကသိနေဆက်ဆိုဈေးကိုမြောက်တဲ့
ဟုတ်တနေမှာလား
တလားတလားကတော့တက်ခေါက်ထဲတာခေါက်ထဲတော့
ဩဒီဇယ်ဈေးရဈေးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေးကြီးခင်ဗျာတတလုံးငါးပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ဟုတ်လို့ငါတော့ကျွန်တော်မလုပ်ဘူးဟုတ်လေ
ရီရာမဖမ်းရရင်တော့ခင်ဗျလောက်ဆရာမရှိတော့ဘူ
းပေါ့ရှိ
ဩ
ကိုလီထားမှရအောင်ပဲ
အဲ့လိုမျိုးစဉ်းစားမိတဲ့ခါရှိလာတခါလေးကျသူငားရတာနဲတဲ့ခါကျစိတ်ပူမိတာလေးပဲစဉ်းစား
စိတ်ပူရောခေါ်ရတာကိုပဲရှိတော့လို့အရာနေရညောကောဖီရကိုမရတော့ရေချောက်မြောက်နေကြစိတ်ကူမြောက်ရ
ပေးမျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါတယ်။ပြောင်းလဲလာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဈေးကွက်စီးပွားရေးစနစ်အရာကြောင့်ပါအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါ။ဒါပေမဲ့ရှိနေတဲ့ငါးမျိုးစိတ်တွေမပြတ်တုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါးဖမ်းနေတာတွေကိုလည်းအချိန်မီဟန်တန်းပေးနိုင်ဖို့လိုအပ်ပါတယ်။အဲဒီလိုမှမလုဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်ငါးမျိုးစိတ်တွေပြတ်သုံးပြီးဒီဗိမ့်မျိုးရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပြည့်စည်သွားရမယ်အလားအလာရှိနေပါတယ်ခင်ဗျာ
။ဖိတ်တွယ်ငါးလုပ်ငန်းပုံမတွင်ကျဲစီဖို့နဲ့ပတ်သက်ပြီးကိုဇော်ဝင်းလိုင်ဆွေးနွေးတင်ပြပေးထားတဲ့မြမရေးဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကဘာတလွားထူချာစံပြသတင်းများအစီအစဉ်နဲ့အတူအထူးအစီအစဉ်ဖြစ်2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘာရီရလိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်ကအစီအစဉ်ရေးသားပြီးမိုင်အင်ဂျင်နိုင်နဲ့ကိုရန်နိုင်တို့ကအကူအညီတင်ဆက်ပေးထားပါတယ်ရှင်။
ဒီကနေ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမရနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လဲပတ်ခဲ့ပါတယ်။ငါးရက်တာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆိုရှင်းမျက်နှာလောက်ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေနှစ်နိုင်ငံဆွေးနွေးမှုတွေနှစ်နိုင်ငံညီမှန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမရရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြီးတော့မှမြန်မာအစိုးရနဲ့တရုတ် CITIC ကုမ္ပဏီတို့ကြောက်ဖြူရည်နဲ့စိတ်ကံမှုပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်တိတ်မကြခင်ရောက်ရှိလာတဲ့ခီးစဉ်မှာလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံအပေါ်ကူညီမှုယင်းနှိမ့်နှံမှုစိတ်ဝင်စားမှုအခြေအနေဘယ်လိုရှိနေသလဲတရုတ်ရဲ့ကြီးမားလာတဲ့ယင်းနှိမ့်နှံမှုစီမံကိန်းကြီးတွေကိုရှင်းပြိုင်စိန်ခေါ်နိုင်စွမ်းရှိပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပတ်အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘက်ကဘယ်လိုအကျိုးမြတ်တွေရလိုက်သလဲဆိုတာကိုလေ့လာကြည့်ကြအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူအရှိတ်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy ဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလိုလွယ်လွယ်ပြောရရင်အရှိတ်မျော်မူဝါဒကနေအရှိတ်မှအကောင့်ထည်ဖို့ဆိုတဲ့မူဝါဒအဖြစ်ပြောင်းသွားခဲ့တာပါ။လောလောဆယ်အိန္ဒိယသမရရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်ဘာတွေလှုပ်ချင်ကင်ကျင်တယ်ဆိုတာပေါ်လာပါလိမ့်မယ်အိန္ဒိယသမရရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘက်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်အဲ့ဒါကတော့စစ်တွေစိတ်ကန်းနဲ့ပလဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စပလဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပန်းဆက်သွယ်ရေးအတော့ကိုခတ်ခဲတဲ့နိုင်ငံအရှေ့မြောက်ဖက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလန်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါ။အိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်သင်းမော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြစ်ကြောင်းအတိုင်းပလောဝအထိဆန်တဲ့လဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲ့ဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲ့ဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်းနဲ့အဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလို့ပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ
အိန္ဒိယဘက်ကနောက်ထပ်အားဆိုင်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါအထူးသဖြင့်မြန်မာနိုင်ငံချင်းပြည်နယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းပြည်နယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါဒီအတွက်အိန္ဒိယသမရခီးစဉ်အတွင်းမန္တလေးနဲ့အင်ဖာကြား တမူးနဲ့မိုးရိပ်နယ်စပ်ခိတ်ကနေတဆင့်ခီးတယ်တင်ဘတ်စကားပြေးဆဲဖို့ခီးတယ်နဲ့ကုန်စည်တွေနယ်စပ်ဖြတ်သန်းသွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နယ်စပ်ဈေးတွေအများဆုံးဖွင့်လှစ်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်။ပူးတွဲကြေညာချက်ပါကျန်တဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါ။အခုဆိုရင်နိုင်ငံကုံသွေးရမှာအရေးပါတဲ့ကလေးလေးစိတ်အစင်မြင်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒစိမ့်တစ်ပိုင်းကူညီမယ်လို့ကန့်လန့်ထားပါတယ်။လက်ရှိအိန္ဒိယရှေးအောင်သုတေသနဌာနဟာပကံကဈေးဒီ92စုပြည့်ပြည့်ထိန်းသိမ်းခြင်းလုပ်ငန်းလုပ်ပေးနေသလိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ထဲမှာလည်းစိုက်ပျိုးရေးသုတေသနနဲ့ပညာရေးဘုဌာနတစ်ခုစောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်။
လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းလဲဆင်းရဲတဲ့အရှေ့မြောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်သွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လုပ်ကိုင်ရမယ့်ကုန်သွယ်ရေးလုပ်ငန်းဖြစ်တာမို့တိတ်တိတ်ကြီးကျယ်မဲ့ပုံတော့မတွေ့ရသေးပါဘူး။ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း860ကျော်လောက်ပဲရှိသေးတာမို့ပြောပါတော့အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလို့တောင်ပြောနိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။အိန္ဒိယဟာသူ့ပြည်တွင်းမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်တွင်းရင်းနှီးမြှုပ်နှံမှုကိုအများကြီးလှုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူး။ဒါတင်မကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုအချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနှေးပါသလိုရှိပြီးသားစီမံကိန်းတွေကလည်းနှေးကွေးလွန်းတာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်းစီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်ပြိုင်နိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုမဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ပြူရေနဲ့စိတ်ကန်စီမံကိန်းကိုတော့စတင်လိုက်နိုင်ပါပြီ
။ဘလို့ပဲဖြစ်ဖြစ်အိန္ဒိယသမ္မတရဲ့ခီးစဉ်အဖီထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံသလိုဒီမိုကရေစီဖယ်ရယ်ပြည်ထောင်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်ရှုပ်ထွေးနှံနေတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ရှင်းဆောင်ရွက်နေတာတွေကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခီးစဉ်ဟာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ကြီးကြီးကျယ်ကျယ်အပန်ပိုးမဖြစ်စေပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံနေရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့အထူးအစီအစဉ်အဖြစ် 2018 ခုနှစ်တွင်အမှုပညာရှင်တွေဖျော်ဖြေရေးလောကမှာပြန်ပြောလောက်စရာအမှုပညာသတင်းတွေကိုပြန်လည်စုစည်းတင်ပြထားတာကိုနားဆင်ရပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါရှင်။နှစ်ခုကာလအားလည်းရဲ့အတွင်းမှာအထူးအစီအစဉ်ဖြစ်နေဒီနေ့တော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအမှုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားခြင်းပါတယ်။2018ခုနှစ်အတွင်းမှာအမှုပညာနဲ့ဖြောပြေးလောကမှာပွဲစုဆုံးသတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါ။အားလုံးနဲ့မှာလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော် Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းမှာသူ့ကိုစက်တင်ဘာလမှာပဲထောင်ဒဏ်ချမှတ်လိုက်ပြီးတော့တချိန်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်။သူ့ရဲ့တချိန်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိင်စော်ကားမှုပြုခဲ့တယ်ဆိုတာတက်သေးခိုင်လုံလို့ပြစ်ဒဏ်၃ခုချခံရပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဆီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲ့နောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားမှာပါ။ဟာ
ဘေးဟာဘေးဟာဘေး
What do you say? How
you feeling? How
you going to feel? 2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လို့သူ Harvey Weinstein ကိုနယူးယောက်ရဲတပ်ဖွဲ့ကမူတိုင်းမှုလိန်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအဲ့ဒါကိုညှင်းဆိုခဲ့ပါတယ်။ဇူလိုင်လမှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါ။ဇူလိုင်လမှာလည်းနောက်တမှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ်။ စုစုပေါင်းသူဆွဲခံရတဲ့ချက်မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေကသူ့ကိုအမှုစီရင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်။သူ့ရဲ့ရှေ့နေကတော့
Sexual assault is a serious crime, but falsely accusing someone of sexual assault is also a serious crime. ဒါဆိုကမှုဆိုတာ
ကြီးလေးတဲ့ပြစ်မှုတစ်ခုဖြစ်သလိုတစုံတစ်ယောက်ကိုလိန်ဆော်ကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြစ်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီးပွားရေးနိုင်ငံရေးနဲ့အမှုပညာလောကထဲမှာဩဇာကြီးမားတဲ့အမျိုးသားတွေလိန်ပိုင်းဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေခွာလုံးစုချင်းမြင့်ပွဲမှာtimes up ဆိုတဲ့လှုပ်ရှားမှုဖြစ်နေပွဲတဲ့အမှုပညာအကျော်မော်ရီဟာအမဲရောင်ဝတ်စုံနဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုပ်ငန်းဝင်တွေမှာဖြစ်တဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတယ်
။ toute première édition du festival de Cannes contre 1645
မေလာကအီတလီနိုင်ငံကဂိမ်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေရှောက်လမ်းမှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုပ်ငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့တူတူသူတို့တွေလည်းရက်တီပေးနေတယ်ဆိုတာကိုပြခဲ့ပါတယ်ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2018အမှုပညာလောကသားရဲ့သတင်းကိုအခုဆက်ကြည့်အောင်ပါနော်February လမှာ American ပြည်တော်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီး Oprah Winfrey နောက်ပြီးတော့မင်းသားကြီး George Clooney နဲ့ Director Steven Spielberg တို့ March for Our Lives ကျွန်တို့တို့အသက်တွေအတွက်ချီးတွက်ပွဲဆိုတဲ့ Washington မြို့တော်မှာကျင်းပတဲ့လူမှုစုဝေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ
် Enough is enough Enough is enough Enough is enough Enough is enough Enough is enough
Florida ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထိန်ချုပ်ရေးလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူမှုစုရုံးပွဲဖြစ်ပါတယ
်
။ Britain နိုင်ငံမှာတော့တစ်ချိန်ကနာမည်ကျော် Beatles အဖွဲ့တွေက Drummer သမား Ringo Starr ကိုပြည်မကြီးက Buckingham နန်းတော်မှာမက်လာကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။Ringo Starr ကဂီတလောကမှာသူ့ရဲ့အလုပ်ကျွေးပြုမှုတွေဒုတိယမြောက် Elizabeth ဘီယမကြီးကသူ့ရဲ့ခေါင်းပွဲပေးလိုက်တာဖြစ်ပြီးတော့သူတို့အဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆော်ပွဲချင်းမြင်ခံရမှုပါတယ
်
မလာမှာပဲ American Rap အဆိုတော့ DMX တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်ဒဏ်ချခံရတာပါသူကဒေါ်လာ 1.8 တန်အခွန်ရှောင်တယ်ဆိုပြီးတော့ပြည်အောင်စုအစိုးရကအရေးယူတာဖြစ်ပါတယ်အပြီးလာမှာတော့ဘောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဆယ်မာခန်ကိုတရားမဝင်ရှားပါးတိရစ္ဆာန်အမဲလိုက်မှုနဲ့ထောင်ဒဏ်5နှစ်ချလိုက်ပါတယ်။ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်။ဒီကိစ္စကိုသူ့ရဲ့ပြိတ္တတန်မောင်းများစွာကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတာပါ။ဘောလိဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအမြောက်များရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလိဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောထိုင်ပါတယ်။သူရဲ့ရုပ်ရှင်တွေယုံတင်ပြီဆိုရင်အမြဲတမ်းယုံပြည့်ယုံရှင်တဲ့အမြင့်ငွေဝင်ငွေအများကြီးရတာပါ
And last but certainly not least for music the prize is awarded to Damn by Kendrick Lamar
ဒီအပီလာရမှာပဲ American ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူရဲ့တေးတပြား Damn နဲ့ Pulitzer ဂီတဆုချီးမြှင့်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါတယ်2019ခုနှစ်အပီလာမှာထုတ်လိုက်တဲ့သူရဲ့တေးတပြားကကစ်တဲ့အမေရိကန်နိုင်ငံသားအာဖရိကန်နယ်ပယ်ရေပွေလီရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပြတဲ့စာသားတွေတေးတန်စင်တွေနဲ့တခြင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ပိုလီစာစုချင်းမြေဖွဲ့ကအခြေကျူလိုက်ပါတယ်မင်းသားကြီးရာဆယ်ခရိုးကလည်းအေဘီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်ပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲ့ကနေပြီးတော့စုစုပေါင်းဒေါ်လာ 2.8 တန်ရရှိခဲ့တာပါ။အေပီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝေနာခံစားနေရတဲ့အကြောင်းပြည်သက်ကိုဖွင့်ပြောသွားခဲ့ပါတယ်
။ My advice for anybody out there who's going through depression and we all go through it
which is find good people to talk to. And here's the thing too, I just experienced
this. တို့ရောကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိထားဖို့စူးစမ်းကြတယ်။သူများကိုဖွင့်ပြရမှာရှက်နေကြတယ်။ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီ။နောက်ပြီးကျွန်တော်ကတဦးရီသောသားဆိုတော့ညီကောင်မောင်နှမဖွင့်ပြစရာလည်းမရှိဘူးလို့ရိုက်တာသတင်းဌာနကပြောသွားပါတယ်
။ Because we said to ourselves what if we should do something new just to see these copies of ourselves from 1979.
မေလာရဲ့ဖြော်ပြလောကမှာမပါမဖြစ်တင်းတပုတ်ကတော့အဘဂီတအဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမအဆုံးအချိန်ဖြစ်နေတင်းတပုတ်ပြန်ပြီးတော့လှုပ်ဖြစ်တယ်ဆိုတဲ့သတင်းမှာဒီတင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါတယ်။ဇူလိုင်လမှာနာမည်ကျော်ဗြိတိရှ်အဆိုတော်ကြီးခလစ်ဖ်ရစ်ချတ်တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုတ်ကလေးကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အဲ့ဒီအမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။Cliff Richard ကတချင်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုရယ်ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟတ်ရင်နဲ့သတင်းရိုက်ကူးပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှေ့နေတွေက Cliff Richard ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပဲနဲ့သူ့ရဲ့ကိုရီးယားကိုယ်တိုင်လွတ်လပ်ခွင့်ကို BBC ကချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့ရပိုင်းအတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်။ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူ့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝက်ထားခဲ့ပါတယ်။နာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါသူကလိန်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိန်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလုပ်လိုက်တာပါ Rap and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တစ်ယောက်အနေနဲ့သရုပ်ဆောင်မှာဖြစ်ပြီးတော့သူက1980ပြည့်လွန်နဲ့1980ပြည့်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည့်တစားကန်ဖွင့်တဲ့ယောက်ျားရောင်ဆောင်လူโซကြီး Dante Tescale အနေနဲ့တရုပ်ဆောင်ရမှာပါဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ကျင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါတယ်မင်းသားကြီး Josh Clooney ကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေဩဂုတ်လမှာပဲကြေညာခံရပါတယ်သူပိုင်တဲ့တကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အိမ်မှာဝင်ငွေအများကြီးတိုးသွားခဲ့တာပါအသက်58နှစ်အရွယ်မှာမင်းသားကလူနီက2019ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနှစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအနုပညာသက်တမ်းတစ်လျှောက်ဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါတယ ပါပဲအော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားသစ် The Old Man and the Gun ရုပ်ရှင်ကားအထွတ်မှာသူ့အနုပညာလုပ်ငန်းတွေကနေနားတော်မယ်လို့ကြေညာသွားပါတယ်ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူးဒါမဲ့လေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးပဲလို့ပြောချင်ပါတယ်အသက်22နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော်မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီးရက်ဖို့ကပြောသွားပါတယ်နောက်အနုပညာလောကကနေအားယူသူတဦးကတော့ Danny Boyle ဖြစ်ပြီးသူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ရည်ရဲ့ Director ဖြစ်ပါတယ်။ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါတယ်။ September လမှာ Paris မြို့တော်က Saint Laurent Fashion Show မှာတော့ Eiffel မြောက်ဆင်းအောက်မှာကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးအခြားဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်စည်းကမှာရက်40အစီအစဉ်နဲ့အရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ
Mr. Affleck right here sir. Thank you. One next door
သူအရက်ဆွဲရဲ့ပြဿနာကဟိုးအရင်ကတည်းကရှိနေခဲ့တာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလည်းအရက်ဖြတ်ဆေးခံကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးခံတော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပိအိတ်သက်တွေကိုအထူးကျေးဇူးတင်ကြောင်းလည်းသူပြောသွားခဲ့ပါတယ်။ အော်တိုဘားလာအတွင်မှာအမေရိကမှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလည်းတွေ့ရတယ်လို့ပြောရပါမယ်။ Rap ဆိုတော့ Kanye West ကသမရရဲ့ Over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန့်ခွန်းစကားတွေပြောသွားပြီးတော့သမရ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကာကွယ်ပြောသွားခဲ့တာပါ။
The liberal would try to control a black person through the concept of racism because they know that we are very proud, emotional people. So when I said I like Trump to like someone that's liberal, they'll say, oh, but he's racist. You think racism can control me?
Tamara Trump ga le tu pyo da tabor ja won ya ma de. Kanye West ga mat de ye. Tamara Trump go phat pi lo.
I love this guy right here. Let me give this guy a hug right here. I love this guy right here.
Di lu go jano chit de lo pyo da ba de.အော်တိုဘာလာမှာပဲအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။အိုင်ရစ်နွယ်ပွားရှင်နေအိုကော်နာကအိုင်ရစ်မွတ်စလင်ငြိမ်းချမ်းရေးနဲ့ပေါင်းစည်းရေးကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေ့မှောက်မှာသူတို့ဒီလိထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါတယ်။အော်တိုဘာလာအတွင်နောက်သတင်းတပုတ်မှာတော့ဘာဗီရိုကျွန်းသူအဆိုတော့ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘိုးပွဲညမှာပွဲလည်ရင်နာချိန်ဖျော်ဖြေဖို့ရွေးချယ်ခံရပေမဲ့ညင်းလိုက်ပါရဲ့အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတုန်းစနားပြတဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားတဲ့ရက်တည်နေပါရဲ့ဆိုတာပြသတဲ့အနေနဲ့ရီဟာနာကအဲ့လိုညင်းလိုက်တာလို့ US Weekly and Entertainment Tonight သတင်းမှာဖော်ပြပါရဲ့ဒါနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရပါဘူးဗြိတိသျှအမျိုးသမီးပေါ့ဂီတာအဖွဲတစ်ဖွဲဖြစ်ပြီးတော့တချိန်ကလည်းထူးနာမည်ကျော်ကြားတဲ့ Spice Girls အဖွဲကတော့ဗြိတိန်နိုင်ငံမှာဖျော်ဖြေရေးခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်။ဒါမဲ့လည်းဘောလုံးသမား David Beckham ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲဝင်တွေကပြောတာပါ။ Victoria Beckham က Fashion Designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်ရှုပ်ပါတယ်။နိုဗ ెంబ ာလမှာပဲအမေရိကမှာတော့ကယ်လီဖိုးနီးယားရပ်အဆိုတော် Snoop Dogg တရားဟောလိဝုဒ်ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောက်တင်ခံရပါတယ်။သူကအင်ရင်းလက်မှုရုပ်တံအစီအစဉ်မှာနာမည်ကြီးတဲ့ Mother Stewart နဲ့ပေါင်းပြီးတော့ Mother and Snoop's Potluck Dinner ဆိုတဲ့ချက်နှီးပြောင်းနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင်။
အေးတနာကျော်စူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာရုပ်ကလေးတွေနှစ်ဆင်ထုတ်လို့ရမှာဒီနှစ်အတွက်တော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့ပုံတူရုပ်ကိုလည်းထုတ်လုပ်လိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်စင်တာဘိုးဘိုးကြီးတူဟာမိဂိုးခေါင်းနိုင်ငံဆင်လာရမယ့်အစားအထက်မြင့်အဆောက်အဦးပေါ်ကနေကျိုးနဲ့တွေ့ဆင်းခဲ့ပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါတယ်ရှင
်။စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေနှစ်ဆင်ထုတ်လုပ်ကြမှာဒီနှစ်အတွက်ကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့ပုံတူအယုတ်ကလေးကိုလည်းထုတ်လုပ်ထားပါတယ်။ဒီအယုတ်ကလေးတွေကိုဂါဂါနဲ့ဒါမှမဟုတ်ချီးပါနေတဲ့အယုတ်ကလေးတွေလို့ခေါ်ကြတာဖြစ်ပြီးတော့ပုံတူအယုတ်ကလေးတွေဟာဘောင်းမီချွတ်ပြီးချီးပါနေတဲ့ပုံလေးတွေပါ။အယုတ်ကလေးတွေဟာလေးလက်မလောက်ရှိပြီးကျွေးနဲ့လှုပ်ထားတာပါ။ဝန်ကြီးချုပ်ထရီဆာမေဟာသူ့ရဲ့ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit အစီအစဉ်ကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပြီးအခုလိုချီးပါနေတဲ့ပုံတူအယုတ်ကလေးထုလုပ်ခံရတဲ့အတွက်ကောင်းချီးပေးခံရတယ်လို့ယူဆနိုင်တာလည်းဖြစ်ပါတယ်။ကက်တလိုးနီးယားဒေသခံတွေဟာခရစ်စမတ်အတွက်ခရစ်တော်မွေးဖွားတဲ့အခမ်းပြုလုပ်ပြင်ဆင်ရမှာမိသားစုတွေတငယ်ချင်းတွေသတိထားမိအောင်အဲ့ဒီအယုတ်ကလေးတွေကိုထည့်သွင်းပြင်ဆင်ထားတတ်ကြပြီးတော့ကံကောင်းချီးပွားစီတယ်လို့ယူဆကြတာလည်းဖြစ်ပါတယ်။
ဂျမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုးဘိုးကြီးတို့ဟာမိဂိုးခေါင်းနိုင်ငံဆင်းလာရမယ့်အစားအထက်မြင့်အဆောက်အဦးကြီးပေါ်ကနေကျိုးနဲ့တွဲဆင်းခဲ့ပါတယ်။စိတ်နစ်လို့လည်းခေါ်ကြတဲ့ဆန်တာဘိုးဘိုးကြီးဟာသူ့ရဲ့ slash လဲပေါ်ကနေလက်ဆောင်ထုတ်ကြီးပြုတ်ကျသွားတဲ့အတွက်ဒီအဆောက်အုံတစ်ခုမှာခဏနားရတဲ့ပုံစံဇလန်းဖန်တီတရုပ်ဆောင်ခဲ့တာပါ။ကလေးတွေကလည်းကျိုးနဲ့ဆင်းလာတဲ့ဆန်တာကိုအသေးတရားရနဲ့အောက်ကနေကြည့်နေခဲ့တာပါ။က
Kalof Dawa Sao-ong-ye, Nasa-li-da-ma-si-de, Gabale-khi-dwa-ri-la-mya-de, Coffee-sign-de-gu-le, Lesang-tong-ji-ne-win-dwa-ge-bi, Kaliri-gu-lesang-ri-bi-ge-ba-re.
Kaba-do-wa-ma, Christmas-bue-sin-re-cha-bu-bi-sin-de-cha-bu-do, Jerusalem-yo-ma-le-bu-e-ro-gu-sin-re-bu-e-tre, Santa-Claus-bu-bu-ji-ga-lu-so-ni-ba-re. Tu-ha-Christmas-tip-in-we-gu-a-la-ga-bi-we-ge-de-lu, Alaya-ban-bi-bu-sik-an-sa-mu-ri-gu-le-hu-i-mya-ge-ba-re. Jerusalem ma Santa Claus apiet te yau saun ne Isa Kasisia ha tu ba da ti sao cha de chao dong gu ji de ma Kriyamita su ri go twei song nou set dab bon yait da ri lou ke bi O City Myo Hong tain bo ga ni Christmas tip pin ri lai wi cha bu de da khan ri go nou so ke ba de Jerusalem si bin ga aku lo myo a si sin go nit sin chin ba ra phi pi ro a la ye ya di ma Israel pya dai ga le la yau le bet de Kriyan ri a twet thu cha cha pya ta bu pin sin mu ri lou cha ba de
မခင်ယူထွင်းတဲ့အကူအညီညံတို့ပြောပြပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့အင်္ဂါညတိုင်းလီလိုင်းစီစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာကိုအတိပေးပြရစီရှင်တော့ရှင်ပါခင်ဗျာရခိုင်ဒေသကလွယ်လို့စစ်စီရင်နေမိအသည့်တိကဆေးလှောင်မှုတွေအားလုံးကိုလေးလာကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်ဒီကြေညာချက်ဟာအစိုးရလုပ်နေတဲ့ပြည်ရင်းညီညာရေးကိုတကယ်ပဲအထောက်အကူဖ စုဖြစ်ရှိနေတဲ့သဘောမြင်ရတာမို့လို့ငញ្ញာကြီးမှာအစိုးရတဲ့မြန်မာစစ်တပ်ရဲ့အရေးပါမှုပို့ပြီးတော့ထေပေါ်လာသလားလာမယ့်အင်္ဂါနေ့တဲ့လီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပေါင်ဆွေးနွေးမဲ့သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့တဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေဒါမှမဟုတ်ကိုယ့်ရဲ့ကိုယ့်အမြင်တွေကိုအီးမေးလ်နဲ့ဖြစ်စီစာနဲ့ဖြစ်စီပြပို့ထားလို့ရရပါတယ်ခင်ဗျ VOA ကနေပြီးတော့ဖိတ်ခေါ်ပါတယ
်။အင်္ဂါနေ့တဲ့လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညွန့်ကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဒေသစံကြီးစီနီနှောင်းပိုင်းအခြေအနေကအင်ဒိုနီးရှားနိုင်ငံစန်တာကမ်းမြောင်ဒေသတစ်လျှောက်ဆူနာမီရေလှိုင်းလုံးကြီးတွေရက်ခတ်သွားခဲ့လို့သေဆုံးသူရေတွက်222ဦးထိလက်တလောကောက်ရရှိထားပြီးတော့လူပေါင်း843ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးတည်ဆဲရှိတယ်လို့ဒီအင်ဒိုနီးရှားကပေးအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကဆိုပါတယ်အထူးကဲ့အသေးပျောက်စင်းလက်တလောအချိန်ထိကိုတွက်ချက်ကောက်ယူတည်ဆဲဖြစ်တာမလို့စင်းဟာဒီထက်တောင်မှပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားကျက်ရှင်ဒီဖွဲ့ကပြောပါတယ်စန်တာကဲမြောင်ဒေသမှာရှိတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသဂျဗာကျွန်းရဲ့ဆရမ်နဲ့ပဒလမ်ဒေသအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိကဲ့သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံရဲ့ကပေးအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကပြောပါတယ်စီးရီးယားနိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံတကာညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brett McNutt ဟာယာရုကနေပြီးနှုတ်ထွက်သွားပါတယ်။ Mr. McNutt ယာရုကနေပြီးနှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစင်နေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားအလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီမှာရဲတပ်သားအောင်ကျော်သက်ပျောက်ဆုံးသွားတာဖြစ်တယ်လို့ဖော်ပြပါတယ်။သူ့ကိုတွေ့ရှိတဲ့ချိန်မှာမျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့တစ်ဆုံးခဲ့တာလို့ဖော်ပြပါတယ်။တိုက်ပွဲအတွက်မှာခြားရဲတပ်သားတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်အတွင်းမှာဒေသခံရခိုင်တိုင်းသားတစ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေမီရှင်းလေးစစ်စီရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။ VOA ကရတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့မွတ်စလင်ကျေးရွာအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။VOA American တန်ညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသဆင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.